Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေနေ့မနက်ဖြန် VOA စာနှုန်းအစီအစဉ်လေးစတင်နေပါပြီ။နိုင်တိုမီတာ32 40နဲ့ 48 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။အခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ရသက်ပါ။ဒီမနက်ခင်သတင်းတွေကိုကိုချောသိမ့်နဲ့အတူညင်ညာပေးပါပါ။အငင်းပွားပွဲရုံးတွင်မှတ်တမ်းတစ်ခုကို American သမ္မတ Donald Trump ကလူလူကိုချပြခွင့်ပေးလိုက်ပါပြီ။ American ကလူမှုကြီးကြပ်ရေးကိုစနစ်တကျမထိန်းချုပ်နိုင်တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့ရဲ့ Mexico ခီးစံတွင်မှပြောကြားလိုက်ပါတယ်။အဖမ်းခံရတဲ့ Reuters သတင်းတောင်နှစ်ယောက်ကိုအများဆုံးပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂလူခွင့်ရေးရုံးကနေပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမခွန်ရယ်။
အခုမြန်မာနိုင်ငံသတင်းတော်တွေထဲမှာတော့ရခိုင်ရေးအကောင့်တွေပေါ်ရမှာတံပြူဖွဲ့ရဲ့စွမ်းဆောင်နိုင်ရင်နဲ့ပတ်သက်လို့ခေါင်းဆောင်ဖြစ်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကအခုလိုပြောပါတယ်
။ I think both four international board members and five Myanmar members have very strong social capital.
အဖွဲ့ဝင်တွေကတိတ်ကိုအကောင့်နဲ့လူမှုဝန်ကြီးအထောက်အကူပြုစွမ်းအင်ရှိသူတွေလို့ယူဆကြောင်းနဲ့သူတို့ဟာအကောင့်ထဲပေါ်ဖို့အကြံပေးသူတွေသာဖြစ်ကြောင်းပြောကြားချက်နဲ့တူနာစင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေမုတ်တုံရသည့်ဒဏ်ကိုခံစားလာရနိုင်ခြင်းကုလသမဂ္ဂရဲ့သတိပေးချက်ထိုင်းအာဏာပိုင်တွေကမလေးရှားတဲ့ခိုးဝင်မဲ့မြန်မာရွှေ့ပြောင်းအလုပ်သမား20ကိုဖမ်းဆီးမှုဖွင့်ထားတဲ့အခြေအနေနဲ့တူတရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းပေါ်အမေရိကန်ကအန်ဒီရဲ့အဖြစ်ရှုမြင်တာပါကြောင့်ပါလဲဆိုတော့နိုင်ငံတကာသတင်းမှာတစ်ခုကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့စနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုချောသိန်းတို့ကပြောပြပါမယ်ရှင
်အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာမန်နှောက်ယှက်မှုရှိမှရှိစုံစမ်းနေနေရမှာ FBI စုံစမ်းရေးမှုတွေဟာအာဏာကိုအလွဲတုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံတွင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကနေထုတ်ပြန်ပေးခဲ့ပါတယ် Republican အမတ်ဖြစ်တဲ့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Devin Nunes ရေးတာခဲ့တဲ့ဒီရုံတွင်းမှတ်တမ်းကိုထုတ်ပြန်ဖို့အတွက်သမ္မတ Donald Trump ကအတီးပြုတ်ပေးခဲ့ပြီးမကြခင်မှာပဲတောက်ကြနေကလူတို့ကြားမှာချပြခဲ့တာဖြစ်ပါတယ်ဒီမှတ်တမ်းမှာအရင် Trump နဲ့ဆွေရေးအဖွဲ့နိုင်ငံခြားရေးမူဝါဒရေးအကြံပေးဟောင်းလေးဖြင့်ရုရှားမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေသူကာတာပစ်ချ်ကို FBI ကထောက်လှမ်းဖို့အတွက်ဖီဆာခေါ်နိုင်ငံရဲ့ချမ်းဆောင်ယူထောက်လှမ်းရေးအဖွဲ့ကနေထုတ်ပြန်တဲ့ဝန်ထမ်းတွေကိုအဓိကထားပြီးဖော်ပြထားတာဖြစ်ပါတယ်။ပစ်ချ်ကရုရှားထောက်လှမ်းရေးတွေနဲ့ဆက်သွယ်မှုလုပ်တယ်လို့ဆွဆွဲတာတွေနဲ့ပတ်သက်နေတာပါ။ British တရှိုဟောင်း Christopher Steele တင်ပြခဲ့တဲ့ဆဲဆက်တန်းကပစ်ချ်နဲ့ပတ်သက်ပြီးဖီဆာကဖော်ပြတဲ့အဓိကအချက်ဖြစ်တယ်လို့လည်း Newness ရဲ့မှတ်တမ်းမှာဖော်ပြပါတယ်။ဒါပေမဲ့ Steele ရဲ့ Sarah Southern တွေအတွက် Hillary Clinton ရဲ့မဲဆွယ်ရေးအဖွဲ့နဲ့ Democratic Party ရဲ့ DNC ကော်မတီကလည်းငွေကြေးထောက်ပံ့ခဲ့တယ်လို့တော့ FBI ကဖော်ပြမှတ်ထားပါဘူး
။နိုင်ငံရေးရှေ့ပြောင်းဝင်ရောက်သူတွေဟာအမေရိကန်အတွက်ကြီးမားတဲ့တန်ဖိုးတွေယူဆောင်လာကြပေမဲ့နိုင်ငံမှာနေထိုင်ဖို့ဝင်လာသူတွေကိုထိန်းကွပ်တာမှာအမေရိကန်အစိုးရဟာအကောင်းကောင်းမလုပ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကမက္ကဆီကိုနိုင်ငံမှာတောက်ကြနေကပြောပါတယ်။လူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီလန်းမျိုးစုံကိုအမေရိကန်ကချမှတ်ခဲ့ပြီးမဲ့ဒီအရှုပ်ထွေးကိုဘယ်တော့မှရှင်းအောင်ပြန်မလုပ်ခဲ့ဘူးလို့ဝန်ကြီး Tillerson ကသတင်းတော်တွေကိုပြောပါတယ်။မက္ကဆီကိုနိုင်ငံရဲ့ဝန်ကြီး Luis Vicarre ၊ကနေဒါနိုင်ငံရဲ့ဝန်ကြီး Christia Freeland တို့နဲ့မက္ကဆီကိုစီးတီးမှာစီဝေးပြီးတဲ့နောက်ဝန်ကြီး Tillerson ကအဲ့လိုပြောတာပါ။နိုင်ငံတွင်းပေါ်ဘယ်သူတွေဝင်လာတယ်ဆိုတာကျွန်တော်တို့နားလည်နိုင်တဲ့စနစ်တွေနေရာတကျရှိနေအောင်လုပ်ရပါမယ်လို့ဝန်ကြီးတီလာဆန်ကဆိုပါတယ်။အမေရိကန်လူမှုကြီးကြပ်ရေးဟာပုံမှန်အခြေအနေကနေထိနေရဖြစ်နေပြီးဒါကြောင့်လဲနှစ်ပေါင်းများစွာအတွင်းဖြစ်လာတဲ့ဒီအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်တော်ကိုတွန်းအားပေးနေတာဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါတယ်။
စီးရီးယားအစိုးရကသူ့ပြည်သူတွေပေါ်မှာအာရုံကြောထိခဲ့ဒီလူကိုတေးစေတဲ့ string အစိတ်တန်းကိုလက်တလောတုံးခဲ့တယ်ဆိုတဲ့အသက်တွေအထောက်ထားတော့ American အစိုးရမှာမရှိဘူးလို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီ data တွေမှာရှိနေသူတွေအသုံးပြုနေတယ်ဆိုတဲ့သတင်းတွေအတွက်တော့အထောက်ထားတွေရအောင်ရှာနေတယ်လို့ပြောပါတယ်။အစိတ်တန်းကိုတုံးတယ်ဆိုတာကိုအမြဲညင်းဆုံးပြီးဥပဒေနဲ့လုပ်ရတွေကိုဖုံးကွယ်လေးရှိရဲ့စီးရီးယားအာဏာရှင် Bashar al-Assad နဲ့ဆက်ဆံနေရတယ်ဆိုတာသိလာခြင်းကစပြီးအထောက်ထားတွေရဖို့ကြိုးစားနေတယ်American စစ်ဌာနချုပ်ပင်တဂမ်မှာဝန်ကြီးမက်တစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။စီးရီးယားကတော့တရားမဝင်ဓာတ်ပစ္စည်းသုံးဆမှုမရှိဘူးလို့ညင်းဆိုပါတယ်။စီးရီးယားပြည်တွင်းစစ်တမ်းစီးရီးယားဆိုတာကကလိုရင်းအစစ်တမ်းတွေကိုလက်နက်တပ်ဖွဲ့တုံးနေတာမို့ဆရင်းတမ်းတွေတုံးနေခြင်းရှိတာမို့ American ဆိုတာဘက်ကစိတ်ပူကြောင်းဝန်ကြီးမက်တစ်ကပြောပါတယ်။အယောင်ဆင်းမရှိတဲ့ဆရင်းတမ်းတွေဟာအသက်ရှူလမ်းကြောင်းပျက်စီးပြီးတေဆုံးနိုင်ပါတယ်။ CBS ဆိုရကအရသားတရားတွေလောက်ကိုတည်ဆုံးစေတဲ့ဓာတ်ရုပ်လက်နဲ့တုံတက်ခတ်ခဲ့တဲ့အတွက်လက်တုံပြန်တဲ့အနေနဲ့ American ကပြီးခဲ့တဲ့ April လထဲမှာပဲ Syria က Shepard လေးစိတ်ကိုဒုံးကျည်အမြောက်များနဲ့ပစ်ခတ်ခဲ့တာပ
ါ Lebanon အခြေစား Hezbollah စစ်သွေးကြောအဖွဲ့ကိုအဟံဒါသိစေဖို့ရည်ရွယ်ချက်နဲ့စီးပွားရေးလုပ်ငန်းခုနှစ်ခုနဲ့လူပိုးကို6ဦးကို American သမ္မတ Donald Trump အစိုးရကတောက်ကြနေမှာတန်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်အခုရည်ယူမှုတွေဟာ Hezbollah ဗန်ဒါရည်မှု Adam Tabaja ကိုထိခိုက်စေဖို့ရည်ရွယ်တာလို့ American ဗန်ဒါရည်ဌာနကပြောပါတယ်သူကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီအဖြစ်အမေရိကန်ကသတ်မှတ်ထားတာပါ။လေဘနွန်၊ဂါနာ၊လိုင်ဘီးရီးယားနဲ့ဆီယရာလီယွန်တို့မှာခြေစိုက်တဲ့ကုမ္ပဏီတွေကိုအဓိကဦးတည်ပြီးအရေးယူလိုက်တာဖြစ်ပါတယ်။အဲ့ဒီကုမ္ပဏီတွေဟာ Hezbollah တို့ရဲ့ရန်ပုံငွေတွေကိုကြားခံလွှဲပြောင်းပေးပြီးတော့ထားပါရှားကိုပံ့ပိုးနေတယ်လို့ဗန်ဒါရီဌာနကဆိုပါတယ်။လေဘနွန်နိုင်ငံဘီရူးမြို့တော်မှာခြေစိုက်တဲ့ LMA Engineer Contract ကုမ္ပဏီနဲ့ဆက်စပ်တဲ့လေဘနွန်နိုင်ငံသား9ဦးနဲ့အီရတ်နိုင်ငံသား2ဦးတို့လည်းဗန်ဒါရီဌာနရဲ့အရေးယူမှုထဲမှာပါပါတယ်။Hezbollah ဟာအကြမ်းဖက်ဝါဒီအဖွဲ့အစည်းဖြစ်ပြီးအမေရိကန်နိုင်ငံသားယာပေါင်းများစွာတည်ဆုံရမှုတဲ့တာဝန်ရှိကြောင်းအခြေအနေပိုင်းကအာရဗ်နိုင်ငံတွေအားပြော့သွားအောင်အီရန်ကအတုံးချနေတဲ့အဓိကဂျာဂန်အဖွဲ့အစည်းဖြစ်ကြောင်းအမေရိကန်ဗန်ဒါရီဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ Hezbollah အဖွဲ့ကိုအီရန်နိုင်ငံကနှစ်စဉ်ရန်ပုံငွေဒေါ်လာ3,800လောက်ထောက်ပံ့နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ။
ကံတံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9683ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်ရှင်။
ဒီဝေအမေရိကန်တိုင်းအမနက်ခင်းတရင်တွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်လှိဝတ်ချက်အယူရီဖောက်ပြမှုနဲ့ဖန်ဆီးခံထားတဲ့ Writers တရင်သမားနှုတ်ကိုအမခံမပေးဖို့အတွက်ချက်တပင်းနေမှာမြောက်ပိုင်းခင်းတရားရုံးကဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရ Rupert Goville ကပြောကြားခဲ့ပါတယ်။
We deeply regret the continuing detention of two Reuters journalists in Myanmar following yesterday's decision by a court to refuse them bail.
Reuters သတင်းတောင်ဖြစ်ကိုတရားရုံးကနေအာမခံပေးဖို့မနေ့ကပဲဆုံးဖြတ်ခဲ့တယ်လို့ဂူရီဆက်ပြီးဖန်ထားတာနဲ့ပတ်သက်ပြီးကျွန်တော်တို့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ထပ်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။ဒီသတင်းတောင်နှုတ်ကိုဖန်ဆီးထားတာဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိသားသားချဆင်းလာနေတာကိုပြသနေတယ်လို့လည်း Mr. Goville ကပြောပါတယ်။ဖန်ဆီးခံထားတာရက်သတ္တပတ်6ပတ်ကျော်နေပြီဖြစ်တဲ့သတင်းတောင်အသက်32နှစ်အရွယ်ကိုဝါလုံးနဲ့28နှစ်အရွယ်ကိုကျော်စိုးတို့နှုတ်ကအရေးကြီးတဲ့လှိဝဲအထောက်အထားတွေကိုရဲနှစ်ဦးစီကနေရယူခဲ့တယ်လို့ရဲဘက်ကဆွဆွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။ Reuters သတင်းဌာနမှအလုပ်လုပ်နေတဲ့သူတို့နှစ်ဦးကရခိုင်ပြည်နယ်ရင်းကသတင်းတွေကိုထောက်လန်းနေတာဖြစ်ပါတယ်။တချင်ထဲမှာပဲကချင်ပြည်နယ်ရင်းမှာ KIA ကချင်နယ်နယ်ကင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကနေအစိုးရခံစားထုတ်ပြန်ပြောဆိုခဲ့ပါတယ်။ January 19ရက်နေ့ကစပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်မြင့်လာတာဖြစ်ပြီးဆွန်ပရာဘုံဝိုင်းမော်နဲ့တနိုင်းမြို့နယ်တွေမှာတိုက်ပွဲတွေတိုးလာနေပြီးအိုးရင်ဆန့်ခွာထွက်ပြေးရသူပေါင်း1800လောက်ရှိနေပြီလို့အစိုးရခံစားမှဖော်ပြထားပါတယ်
။ဒီတောင်ထဲမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုတိုးလာနေတာကိုတော့တံပြန်တဲ့အနေနဲ့အိန္ဒိယသမုဒ္ဒရာတွင်ဆေးရှောကျွန်းစုတွေမှာရေတံစကန်တစ်ခုစောက်ဖို့အိန္ဒိယကသဘောတူစာချုပ်တစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်နိုင်ငံနဲ့နီးစပ်တဲ့ကွန်မြူနစ်ပါတီတွေအာဏာရလာတော့မဲ့နီပေါ်နိုင်ငံကိုလည်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးထူးထူးခြားခြားသွားရောက်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်တဲ့ဒီအခြေအနေနဲ့စလုံးဟာအိန္ဒိယသမုဒ္ဒရာတွင်မှာရောအိန္ဒိယရဲ့အိန္ဒိချင်းနိုင်ငံတွေအပေါ်မှာပါဒီလိုရလွှမ်းမိုးမှုတိုးလာနေတာပေါ့အိန္ဒိယရဲ့စိုးရိမ်ချက်ကိုအထူးဖော်ပြနေတယ်လို့လေလာသူတွေကပြောပါတယ်။ဆီရှောနိုင်ငံနဲ့ပြီးခဲ့တဲ့တင်ဘက်ကချုပ်ဆိုတဲ့သဘောတူညီချက်အရအဆမ်းရှင်းကျွန်းပေါ်မှာလေရင်ပြေးလည်တစ်ခုနဲ့ရေတပ်စိတ်ခံတစ်ခုကိုအိန္ဒိယကတည်ဆောက်မှာပါ။ဒီစကမ်းကနေအိန္ဒိယသမုဒ္ဒရာတွင်အိန္ဒိယနိုင်ငံရဲ့အနေအထားကိုပုံမူခိုင်မာစေမှာဖြစ်တယ်လို့အိန္ဒိယရေတပ်တင်မောတွေလေရင်တွေအနေနဲ့ကျွန်းတွေမှာအလှည့်ကျစိုက်ကပ်ရန်နာခွင်နဲ့ပူရလာမှာဖြစ်ပါတယ်။ပူပူပြီးအားကောင်းလာနေတဲ့တရုတ်နိုင်ငံကဝန်ပတ်တာကိုခံနေရတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေတာနဲ့အမျှဒီပမှာမဟာဗျူဟာမြောက်အခြေဆက်စခန်းတွေကိုအိန္ဒိယကတိုးချက်တည်ဆောက်လာနေတာဖြစ်ပါတယ်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့တရားမဝင်မှုရဲ့ဆေးဝါးနှိမ်နင်းရေးကို အမေရိကန်ဘက်ကနေတိတ်တဆိတ်လက်ခံနေတာဟာမဟာမိတ်ကောင်းဖြစ်တဲ့နှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာတွေကိုမေ့ပြနိုင်ွယ်ရှိနေတယ်လို့မျှော်လင့်ရတယ်လို့တရုတ်ကနေစောင့်ကြည့်နေတဲ့ကြားကပဲနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလှုပ်လာနိုင်ချေရှိနေပါတယ်။ဖိလစ်ပိုင်အစိုးရကမူရစီဝါနှိမ်နင်းရေးကိုတည်ဝင်နီးလန်းနဲ့လှုပ်ဆောင်နေတဲ့အကလပ်ပလုံးအမေရိကန်အစိုးရကထောက်ခံနေမှာဖြစ်ကြောင်းအမေရိကန်ဒုလက်ထောက်နိုင်ငံချိုင်းဝန်ကြီး James Walsh ကဗုဒ္ဓဘူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တက်ကြွလှုပ်ရှားသူတွေကတော့ဒူတာရီအစိုးရဟာတူတက်လာတဲ့2016ဂျွန်လကစပြီးမူရစီဝါနှိမ်နင်းရေးမှာရုံးတင်ဆစ်ဆေးတာတွေမလုပ်တယ်လို့ရဲတွေကြောင့်တေဆွတ်သူပေါင်း 8,000 လောက်ရှိနေတယ်လို့ယုံကြည်တာပါ။ဖိလစ်ပိုင်သမ္မတရုံး website မှာတော့ Mr. Walsh ရဲ့မှတ်ချက်ဟာဖိလစ်ပိုင်အစိုးရဖွဲ့တဲ့တရားဝင်မူရစီဝါနှိမ်နင်းရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့သဘောမျိုးတိုးလာတာတွေ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကမန္တနာအိုကျောင်းတောင်ပိုင်းကအကြမ်းဖက်မှုတွေရဆိုင်ရတဲ့ပြီးခဲ့တဲ့လတည်းမှာပဲ Pacific ဆွန်ရဖိလစ်ပိုင်စစ်စင်ရေလုံမှာဖြစ်ကြောင်း American ဘက်ကအကြေညာခဲ့ပါတယ်။ဒါဟာဒေတာရင်းတရုတ်အင်အားကြီးထွက်လာမှုကိုထိန်းချုပ်နေအောင် American ကဖိလစ်ပိုင်နဲ့စစ်ဖက်ဆက်ဆံရေးပုံမခိုင်မာခြင်းနဲ့သဘောအချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။
ထိုင်းနိုင်ငံမှာလှုပ်လှုပ်နေတဲ့မြန်မာရွှေပြောင်းလူသမားမျိုးသမီးတူဟာဖေဖော်ဝါရီလ1ရက်ကြာသပတေးနေ့ကဖွင့်တဲ့ထိုင်းထီပထမဆုဘန်းငွေ6တန်းကိုပေါက်သွားပါတယ်။အဲ့လိုပေါက်သွားတဲ့အကြောင်း Thai PBS online တွေမှာရေးထားတာပါ။ထိုင်းနိုင်ငံတောင်ပိုင်းဟဲ့ရိုင်မျိုးကစိတ်ဝင်တစ်ခုမှလှုပ်လှုပ်နေတဲ့မတ်တီရီရွှေဆိုတဲ့အသက် 22 နှစ်အရွယ်မြန်မာလူသမားဟာဟဲ့ရိုင်ခရိုင်ရဲစခန်းကိုသူ့မိတ်ဆွေတူနဲ့တူသွားပြီးသူထိုးထားတဲ့ပထမဆုထီလက်မှတ်နံပါတ် 392653 ကိုတရားဝင်မှတ်တမ်းတင်ပါတယ်။ထီစုငွေဘတ်6တန်းကိုထုတ်ပြီးရင်မြန်မာနိုင်ငံကိုအားလုံးပို့လိုက်ပြီးသူလည်းပြန်တော့မယ်လို့ရဲစခန်းမှသတင်းမီဒီယာတွေကိုပြောပါတယ်။သူဟာထိုင်းနိုင်ငံမှာလှုပ်လှုပ်နေတာ6လလောက်ပဲရှိသေးပြီးအခုပေါက်တဲ့ထီလက်မှတ်ကိုစက်ရုံရှိလာရောက်တဲ့ထီတဲ့စီမှာထိုးတာဖြစ်ပြီးတော့ဒါနဲ့မှစုစုပေါင်းထီ3000ပဲထိုးပါသေးတယ်။ထီစုငွေထိုင်းဘတ်6တန်းဟာလက်ရှိငွေလဲလို့နဲ့ဆိုရင်မြန်မာကျပ်ငွေ253တန်းကျော်ရှိပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေစက်တိုက်နားဆင်ရပါမယ်ရှင်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းစူရာခီယတ်စူတီယာထိုင်းကသူဥဆောင်တဲ့ရခိုင်အရေးကြံပေးဖွဲ့ပေါ်အပြေဝါယုံကြည်စိတ်ချထားနိုင်ပါတယ်လို့ပြောလိုက်ပါတယ်။ဒီကြံပေးအဖွဲ့တွေကထင်ရှားတဲ့ဖွဲ့ဝင်တဦးမကြခင်ရပိုင်းတွင်ကနှုတ်ထွက်သွားပြီးဖေဖော်ဝါရီလ1ရက်ကြာသပတေးနေ့ကဘန်ကောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းအတွင်းဒေါက်တာစူရာကီယတ်ကကုလို့ပြောတာပါ။ကိုကျော်ကျော်သိန်းကအပြေဆုံးပြောပြပါမယ်ရှင
်။ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့ထားတဲ့ကော်မတီကိုအကြံပေးဖို့ဆိုပြီးပြည်တွင်းပုဂ္ဂိုလ်၅ဦးပြည်ပပုဂ္ဂိုလ်၅ဦးစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အကြံပေးအဖွဲ့ကိုဦးဆောင်ဖို့ဒေါက်တာစူရခီယတ်စာတီရာထိုင်းကိုမြန်မာအစိုးရကရွေးချယ်ခဲ့တာပါဒီအဖွဲ့ရဲ့ရခိုင်ပြည်နယ်ပထမဆုံးခရီးစဉ်အစိုးမသက်ခင်မှာပဲထင်ရှားတဲ့အဖွဲ့ဝင်တဦးဖြစ်သူအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်ကဒီအဖွဲ့ဟာမြန်မာအစိုးရလူရက်တွေကိုဖုံးဖိကောက်ွယ်ပေးမဲ့အဖွဲ့လို့အပြင်းထန်ဝေဖန်ပြီးရုပ်တရက်နှုတ်ထွက်သွားတဲ့အတွက်ဒီအဖွဲ့ပေါ်ဘယ်လောက်အထိယုံကြည်လို့ရမလဲဆိုတဲ့မေးခွန်းတွေထွက်လာတာပါ။ဒါကြောင့်လဲဒေါက်တာစူရခီအနေနဲ့သူဦးဆောင်တဲ့အဖွဲ့ရဲ့ဂုဏ်သိက္ခာကိုကောက်ွယ်ပြောဆိုလာရတာဖြစ်ပါတယ
်။ I think both four international board members and five Myanmar members have very strong social capital
နိုင်ငံကကအဖွဲ့ဝင်၄ဦးနဲ့ပြည်တွင်းကအဖွဲ့ဝင်၅ဦးတို့ဟာတိတ်ကိုအားကောင်းတဲ့လူမှုဝန်းကျင်အထောက်အကူပြုစွမ်းအင်ရှိထားသူတွေလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့မှာအတွေ့အကြုံအများကြီးရှိပြီးဒီအတွေ့အကြုံကနေကျွန်တော်တို့အစွမ်းရှိသလောက်အသုံးဝင်မဲ့အကြံဉာဏ်တွေပေးသွားမှာပါကျွန်တော်တို့ဟာအကောင့်ထဲပုံမဲ့သူတွေလှုပ်ဆောင်မဲ့သူတွေမဟုတ်ပါဘူးကျွန်တော်တို့ဟာအကြံပေးပုံကိုယ်တွေပါတတ်နိုင်သမျှအကောင်းဆုံးဖြစ်အောင်ကျွန်တော်တို့လှုပ်ဆောင်ပါမယ်မတူ क्वे ပြရဲသဘောထားအမြင်တွေကိုနားထောင်သွားမှလည်းဖြစ်ပါတယ
်။ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားတယ်ဆိုပြီးအထူးသဖြင့်မြန်မာတပ်မတော်ကိုနိုင်ငံတကာကပြစ်တင်ဝေဖန်ထားတယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလည်းဒီအရေးကိုထိထိရောက်ရောက်ဂိုင်းတွယ်ဖြေရှင်းဖို့ပြက်ကွက်တယ်ဆိုပြီးဝေဖန်ခံနေရတာပါ။ရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာမှာသာမကဒေသတွင်းမှာတောင်သဘောထားအမြင်တွေမတူကြဘူးဆိုတာကိုဒေါက်တာစူရခီယတ်ကအတိအမှန်ပြုပြောဆိုပါတယ်
။ The narrative in Myanmar is different narrative from western countries is one thing from some other
မြန်မာနိုင်ငံမှာပြောဆိုနေတာကမတူပါဘူး။အနောက်နိုင်ငံတွေပြောတာကလည်းတမျိုးပါ။အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာတောင်မတူကြပါဘူး။အဲ့ဒီအပြောတွေနောက်ကိုကျွန်တော်တို့လိုက်နေမှာမဟုတ်ပါဘူး
။ Mr. Richardson ကသူနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အခြေအနေတွေတဲ့ရခိုင်ပြည်နယ်မှာ
လူညုံရင်တပ်ဖွဲ့တွေရဲ့နေနေရှင်းလင်းစစ်ဆင်ရေးတွေအကြောင်းသတင်းလိုက်ရင်းနဲ့အစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ Writers သတင်းတောက်နှစ်ယောက်ကိစ္စပြောဆိုခွင့်မရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်။ဒေါက်တာဆူရကီယက်ကတော့သူကိုယ်တိုင်လည်းဒီသတင်းတောက်တွေကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ်
။ Even though it is outside the mandate of the advisory board but I raised it before
ဒီကိစ္စအကြံပေးဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါပေမဲ့လည်းကျွန်တော်ပြောဆိုမှုပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြပြဖို့ဆိုတာနဲ့ဆက်ဆက်နေလို့ပါ။ Coffee Hour နဲ့စီရင်ခံစားရဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်ထောင်စုဝန်ကြီးဦးဆောင်ထွန်းနဲ့ကျွန်တော်ပြောဦးပါတယ်။ဒါအပြင်ဒေါက်တာဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောဦးပါတယ်။ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါတယ
်ဒီဂျံပေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်တဲ့ထားတာတွေကိုဖုံးပြကာကွယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမဲ့အဖွဲ့ဖြစ်တဲ့ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချက်ဆန်ကဝေဖန်ပြောဆိုပါတယ်ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိပဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရကီယက်ကတုံ့ပြန်ပါတယ
် I still believe and I want to believe that Governor Richardson stillhas that objective
ဒီခိုင်ပြည်နယ်ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်ကြိုးစားဖို့ဆိုတဲ့ရည်မှန်းချက်မျိုးအုပ်ချုပ်ရေးမှူး Richardson ရှိမှရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသဖြစ်ပြီးအဲ့ဒီလိုယုံကြည်ခြင်းပါတယ်ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန်းသတင်းဖြစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
် Mr. Richardson နှုတ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်6ဦးကျန်ပြီးလက်လက်သွားတဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားမှာရောက်နေတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာရွှွန်းနှွန်ပြကြတာရေကြီးတာနဲ့ယောဂဖြစ်တာစတဲ့အန်ဒီယာတွေရင်ဆိုင်နေရတယ်လို့မကြခင်ကြားရောက်တော်မဲ့မုတ်တုံရာသီကြောင့်လည်းတခြားဘေးအန်ဒီယာတွေကြုံတွေ့ရဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးထားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက် UNHCR ဌာနချုပ်ကနေ VOA သတင်းတောက်လီဆာစလိန်ပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ငံပြောပြမှာပါရှင်
မတ်လတာမမဟုတ်ဧပြီလမှာစတင်ပြီးနောက်လပေါင်းအနည်းငယ်ကြာမဲ့မုတ်တုံရသည့်ကြောင့်ထစ်လာမဲ့ဘေးရန်ရီတွေရှောင်ရှားနိုင်ဖို့နဲ့ရောပါတက်တာစီဖို့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကအရေးပေါ်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာ635,000ကျော်ဟာအခုဆိုရင်တဘာဝဘေးရန်ရီကပေးလာတဲ့ထိတ်လန့်ကြောက်မက်ဖွယ်ကောင်းတဲ့ချင်းချောက်မှုတွေအခက်အခဲစိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်တွေနေရာချထားမှုဖြစ်လာတဲ့စခန်းတွေမှာရိုဟင်ဂျာအများစုဟာညဉ့်ညမ်းပြီးဖျော်ဖျဲဖြစ်နေတဲ့နေရာထိုင်ခင်းတွေမှာပြစ်ကျက်ညက်ပြီးနေထိုင်နေကြတာပါအနည်းဆုံးဒုက္ခသည်ပေါင်း300,000လောက်ဟာမြေပြိုကျမှုတွေနဲ့ရေကြီးမှုစိုးရိမ်ပွေရာဘေးရန်ရဲကြာရောက်ဖို့ရှိနိုင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟတ်ဂျစ်ကမနေ့ကတောက်ကြနေဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရယ်။ဒါအပြင်မကြသေးခင်ကပြုလုပ်ခဲ့တဲ့အကဲဖြတ်မှုအရာဒုက္ခသည်စခန်းနေရာတွေထဲ၃ပုံ၃ပုံလောက်ဟာရေလွှမ်းမှုမှုကိုခံရဖို့ရှိကြောင်းသူကပြောပါရယ
်။ As a result, more than 85,000 refugees could lose their shelters.
ဒီလိုကြောင့်ဒုက္ခသည်ပေါင်း23,000ကျော်လောက်သူတို့ရဲ့ယာယီရွက်ပြင်တဲတွေဆုံးရှုံးရဖို့ရှိနိုင်ပါရယ်။နောက်ပြီးမတ်ဆောက်စင်ဂျေရှောမှနေကြတဲ့နောက်ထပ်ဒုက္ခသည်ပေါင်း23,000လောက်ဟာလည်းမြေပြိုကျမှုအနေနဲ့ကြုံရနိုင်ဖို့ရှိပါတယ်။ဒါအပြင်အိမ်သားတွေအများဆုံးတန့်စင်ကန်းတွေပိုက်နဲ့သွယ်တန်းထားတဲ့ရေအုပ်ကန်တွေနဲ့ကျန်းမာရေးဆောင်လျှောက်ပေးတဲ့နေရာတွေအပါအဝင်ဒုက္ခသည်စခန်းကအရေးပါတဲ့ဝန်ဆောင်မှုတွေပေးနေတဲ့နေရာတွေရေထဲပါသွားဖို့အနေနဲ့ရှိနေပါတယ်
။ကူးစက်လွယ်တဲ့ကပေးယောဂအန်ဒီရဲ့ဖြစ်ပွားမှုကိုလည်း UNHCR ကတတိပေးထားပါတယ်။ဒါပေမဲ့လည်းမိုးသီးထန်စွာရွာသွန်းမဲ့အခြေအနေကနေဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်ဖို့အေဂျင်စီအနေနဲ့လုပ်ငန်းစဉ်အဆင့်တွေစတင်ဆောင်ရွက်နေကြောင်းပြောပါရယ်။ဒုက္ခသည်တွေအတွက်ပိုမိုကောင်းမွန်တဲ့နေရာထိုင်ခင်းတွေတိစောက်ထားတာတွေကိုထိမ့်မက်ထားတဲ့နေရာတွေမှာတဲအိတ်တွေနဲ့ခုခံပေးတာစတာတွေကို UNHCR ကကူညီပံ့ပိုးပေးခဲ့ပါရယ်။မ ရည်ပြိုကြမှုအန်ဒီရဲ့နေပါအောင်လာမဲ့သတင်းပတ်တွေမှာလဲမဆောင်နေတဲ့တောင်ကုန်းနေရာတွေမှာတပြေးညီဖြစ်အောင်လှုပ်ဆောင်ဖို့ရှိကြောင်းအေဂျင်စီကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းတွေကအများဆုံးပြိုကျနိုင်တဲ့အပိုင်းတွေမှာနေထိုင်နေတဲ့မိသားစုတချို့ကိုလည်းလုံခြုံတဲ့နေရာတွေပဲပြောင်းရွှေ့ပေးဖို့ရှိကြောင်း UNHCR ကပြောသွားပါတယ်ရှင်
။မှန်ရင်ကျင်နိုင်ပြောပြသွားတာပါရှင်။အခုတရားမဝင်နေဆက်ဖြတ်ကျော်တဲ့မြန်မာအလို့သမားတချို့ဖမ်းဆီးခံထားရတဲ့ဘက်ကိုအလှည့်ပေးပါစီ။ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့နယ်စပ်စုံခလာခရိုင်ပရန်ပစာမြို့နယ်မှာမြန်မာနိုင်ငံသားအယောက်20ကိုဒီသတင်းပတ်ထဲမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူတို့ဟာထိုင်းနိုင်ငံကတစ်စင်မလေးရှားနိုင်ငံတွေကိုတရားမဝင်ခိုးဝင်ဖို့ကြိုးစားသူတွေအဖြစ်အမှုဖွင့်ထားပြီးလူကုန်ကူးမှုမြောက်မမြောက်ကိုစစ်ဆေးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဖြစ်တဲ့စုံခလာခရိုင်ပရန်ပစာမြို့နယ်တွေကိုရောက်ရှိလာတဲ့မြန်မာနိုင်ငံသား20ဦးကိုထိုင်းအနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်။သူတို့တွေကိုထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားသူတွေအဖြစ်တရားစွဲဆိုထားပြီးလူကုန်ကူးမှုဟုတ်မဟုတ်စစ်ဆေးနေတာဖြစ်ပါတယ်။ရွှေပြောင်းလိုသမားကြီးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတော့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေဟာအလုတ်ကန်ရဖို့အတွက်ခိုးဝင်လာသူတွေဖြစ်တဲ့အကြောင်းရွှေပြောင်းလိုသမားကြီးဆိုင်ရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
ဟိုတနည်းအားဖြင့်လာပါဘောအများစုကဖျားသုံးလူသက်သက်လာတယ်လို့ပြောတယ်တချို့ကကြောက်တယ်ဟိုစားပါလေကျွန်တော်တို့စုံစားကောင်းမှထင်လက်သက်လာတယ်အများစုကတော့မလေးရှားနေဆက်ကအရာကြီးအဲအတန်ပတ်စားပါနော်အင်းမှာဖမ်းပြာဖမ်းပြာအဲတရားဝင်စခန်းအဲ့ဆီချီကြီးပါဘောဘူးလက်တော်ကတော့ဟိုပါဘောအဲ့တော့အသက်ကတော့ကျန်ရင်းဘူတီယာ18နှစ်ကနေပြီးရောအဲ35နှစ်ကြာမိန်းကလေး4ယောက်ယောက်ျားလေးက
ဒီထဲမှာ3ဦးကတော့မိသူမိဘဖြစ်ကြောင်းအထောက်ထားစာအုပ်နဲ့2ဦးကတော့ဗီဇာတွေမပါတဲ့နိုင်ငံကူးလက်မှတ်တွေကိုကိုင်ဆောင်ထားကြသူတွေလည်းပါဝင်လာပါဒီအတွက်မြန်မာတိုင်ရင်းကိုဆက်သွယ်မေးမြန်းပြီးဖမ်းဆီးခံနိုင်ရသူတွေနဲ့ပတ်သက်လို့ပို့ပြီးတော့ပြစ်ဒဏ်မကြီးအောင်စောင့်ရဲမှုတွေလုပ်ခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဒီထောက်ထားရှိတဲ့3ယောက်ကိုတကယ်လို့စစ်ပီးလို့ရတယ်မှန်တယ်ဆိုလို့ရှိရင်သူတို့တွေလည်းဒီရိုးရိုးတရားဝင်ခိုးဝင်မှုနဲ့ပဲဒါမျိုးမျိုးစံပြီးသွားတော့နှိမ့်မမဟုတ်ဘူးဆိုလို့ရှိရင်ဒီ၃ယောက်ကအထောက်ထားရှိတဲ့လူကပိုပြဿနာတက်တယ်။ဟိုပတ်စဖို့ပါတဲ့လူတယောက်ကလည်းပတ်စဖို့အလုပ်ကြီးဒီတိုင်းပါတာ။ဘာဗီဇာမှမပါဘူး။ဆိုတော့ဒါတွေသူတို့ကဟိုစစ်ပေးပါဆိုတာအဲ့ဒါကျွန်တော်တို့ကမြန်မာတိုင်းရုံအကြောင်းကြားပြီးအထက်ချင်းစစ်ပေးမြန်မာတိုင်းရုံကမနည်းနဲ့ဒါဟိုလူမန်းတိုင်းရှိရလို့ရှိရင်စစ်တော့သူတို့ကလည်းချက်ချင်းပဲစစ်ပြီးတော့အကြောင်းပြန်ပြေး
။ထိုင်းမလေးနယ်စပ်ဖြစ်တဲ့အတွက်ထိုင်းဘက်ကကောမလေးရှားနိုင်ငံဘက်ကပါအဖမ်းဆီးတွေရှိနေပြီးတရားမဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနေတာဖြစ်ပါတယ်။အရင်တုန်းကတော့အဲ့ဒီလမ်းကိုလူကုန်ကူးသူတွေအများဆုံးအသုံးပြုခဲ့တာဖြစ်ပါတယ်။အခုခါမှာတော့မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား20ဦးကိုထိုင်းမလေးရှားနယ်စပ်စရာဝရဲစခန်းမှာဖမ်းဆီးထားပါတယ်ရှင်။
အမေရိကန်ပြည်သူ့ရဲ့နယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်စန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားအခြေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်စန်တို့ကြားအပြန်လန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ဒီဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့သိရောက်မှုတွေရှိသွားပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတဲရဲလီလိုက်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA Day Delight Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်အယူစနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
အမေစနေညာတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီတဲ့အကြောင်းထပ်မံတီးပေးနှိုးဆော်ပါရစေ။အခုနိုင်ငံတကာသတင်းလောတပုတ်ကိုနားဆင်ရပါမယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ခေတ်သစ်ပိုလန်မှာပြီလို့တင်စားကြတဲ့ One Belt One Road ခေါ်ကမ္ဘာလမ်းစီမံကိန်းဟာအာရှဥရောပနဲ့အာဖရိကဒေသတစ်ခွင်လုံးမှာတရုတ်ရဲ့ယင်းနှိမ့်မြောင်းနှံမှုနဲ့ဩဇာအာဏာတိုးစင်မဲ့ဆောင်ရွက်ချက်ဖြစ်ပြီးအဲဒီထဲမှာဗြိတိန်ကပါဝင်လို့ကြောင့်ရှင်းရှင်းပဲပြခဲ့ပါဗျ။ ဒါပေမဲ့ဒီစီမံကိန်းတွေကကြီးမားကျယ်ပြန့်တဲ့အခြေခံအဆောက်အုံလုပ်ငန်းတွေကြောင့်ငွေကြေးရရလှူဒါန်းစာနာမှုဆက်ရမှာပါစိုးရိမ်မှုတွေရှိနေပါတယ်အမေရိကန်ပြည်ထောင်စုကတော့တရုတ်ရဲ့ဒီကြီးမားတဲ့ယင်းနှိမ့်မြှုပ်နှံမှုလုပ်ငန်းတွေထဲပါဝင်မိရင်အန္တရာယ်ရှိတယ်လို့မြင်လာကြောင်းပြင်းပြင်းထန်ထန်သတိပေးနေတဲ့အကြောင်းဟင်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ဘီဂျင်းကိုရောက်လာတဲ့ British ဝန်ကြီးချုပ်ထရီဆာမေကိုတရုတ်ရိုးရာနဂါအကန့်နဲ့ကြိုဆိုခဲ့တာပါ Britain နိုင်ငံ EU ဥရောပသမဂ္ဂကထွက်ခွာတဲ့နောက်ပိုင်းမှာနိုင်ငံစီးပွားရေးတိုးမြင့်အောင်ကြိုးပမ်းဖို့အတွက်တွားရောက်တဲ့ဝန်ကြီးချုပ်မေရဲ့ခီးစဉ်မှာဝန်ကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအများပြားလိုက်ပါသွားတာဖြစ်ပါတယ်။ဒီခီးစဉ်ကနေနှစ်နိုင်ငံကြားဒေါ်လာ 12.8 ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့တရုတ်ဗြိတိန်ဆက်ဆံရေးရွှေခေတ်ကိုရောက်လာတာအတွက်ဝန်ကြီးချုပ်မေကကြိုဆိုခဲ့တာပါ။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းအတွက်ဗြိတိန်နိုင်ငံကပူးပေါင်းဆောင်ရွက်ဖို့အတွက်မျှော်လင့်ထားကြောင်းဒီခီးစဉ်မတိုင်ခင်မှာပဲတရုတ်နိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဘော့ကပြောကြားခဲ့တာပါ
The first is we'd like to collaborate on practical projects
ပထမအချက်ကလက်တွေ့ကျတဲ့စီမံချက်တွေမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိပါတယ်ဒုတိယအချက်အနေနဲ့မြို့တော်လန်ဒန်ကငွေကြေးလုပ်ငန်းအတွေ့အကြုံတချို့တည်လာတဲ့နေရာမှာပူးပေါင်းဆောင်ရွက်ချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီစီမံကိန်းတွေအထူးသဖြင့်အခြေခံအဆောက်အအုံကိစ္စတွေဟာတိတ်ကိုကြီးမားတာကြောင့်ပါဒီနေရာမှာငွေကြေးဆိုင်ရာရှုပ်ထွေးများပြားတဲ့အစီအမံတွေလိုအပ်တာကြောင့်ဖြစ်ပါတယ
်။ဒီစီမံကိန်းရဲ့လုပ်ငန်းတွေဟာတိတ်ကိုများပြားရှုပ်ထွေးတယ်လို့ပြောပါတယ်။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းကလမ်းကြောင်းတစ်ခုဟာမိုင်ပေါင်း 9,900 ကျော်ရှိပြီးယူဂန်ဒါမှာအဆုံးသတ်ပါတယ်။ယူဂန်ဒါမြို့ရောကမ်ပလာနဲ့လေးစိတ်ကြားကရှင်ညွန်အိုင်ရှိရာနေရာမှာတရုတ်စစ်သွေးရေးဆောက်လုပ်ရေးကုမ္ပဏီကနေဖောက်လုပ်နေတဲ့လေးလမ်းသွားအမြန်လမ်းမကြီးဟာ32မိုင်ရှိပါတယ်။ဒီအတွက်ကုန်ကျငွေကဒေါ်လာတန်ပေါင်း980ကိုတရုတ်စီကနေချိထားရတာပါကမ်ပလာမြို့ရောဝင်အီရစ်လော့ခ်ဝါဂိုကတော့ဒီတန်ကြီးကတိတ်ကိုများလွန်ပါတယ်လို့ပြောပါတယ
် Even these Chinese who are coming here from even the commercial banks we are borrowing from Exim Bank
ဒီကိုတရုတ်တွေကိုယ်တိုင်လာတာပဲဖြစ်ဖြစ်သူတို့ရဲ့ Exim Bank နဲ့တခြားဘဏ်ကြီးတွေကချင်းငွေချပေးရပဲဖြစ်ဖြစ်နောက်ဆုံးတော့ကျွန်တော်တို့ယူဂန်ဒါနိုင်ငံသားတွေရဲ့တာဝန်ပဲကြတာပါပဲဒီဝင်တော့ဝင်ဖို့ကြီးကိုကျွန်တော်တို့ရဲ့သားသမီးတွေမြင်းမြစ်တွေကပဲထမ်းကြရမှာပါတိတ်ကိုစိတ်မကောင်းစရာပ
ါတရုတ်အစိုးရကအာဖရိကအာရှနဲ့အရှေ့အလယ်ပိုင်းဒေသတလွှားအပြင်ဥရောပအရှေ့ခြမ်းမှာပါဒီခေတ်သစ်ပိုးလမ်းမစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုတွေကိုလုပ်နေပါတယ်ဗြိတိန်အင်းနဲ့ဒီကိစ္စကိုကင်တွေရမှာတိတ်ကိုသတိကြီးကြီးထားတဲ့နယ်လို့ပြပဖွံ့ဖြိုးရေးဆိုင်ရာဌာနကဘာနဘီဝီလစ်ကင်းကပြောပါတယ်
particularly in fragile parts of the world where China's Belt and Road initiative is going to be running through
ဒီရေကဘလန်စီမံကိန်းချက်သွားတဲ့နေရာတခြားကအထူးသဖြင့်ထိလွေလျှောက်လွေဒေသတွေမှာဆိုလူသားချင်းစာနာမှုဆိုင်ရာမှာရောတဘာဝဝန်ကျင်ပျက်စီးမဲ့အန္တရာယ်ပါရှိနိုင်တာမို့ဒီလိုဒေသတွေနဲ့ပတ်သက်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအဓိကစောင့်ကြည့်ဖို့လိုပါတယ်။ဒါပေမဲ့အကျိုးမြတ်လည်းရှိနိုင်ပါတယ်။ပြည်တွင်ဟာဒီဒေသတွေနိုင်ငံတွေမှာနှစ်ပေါင်းများစွာလှုပ်ဆောင်ခဲ့တယ်လို့ယင်းနှိမ့်နှံမှုတွေလည်းအများကြီးလုပ်ခဲ့တဲ့အတွက်တကယ်လက်တွေ့ကျတဲ့အကြံဉာဏ်မျိုးတရုတ်ကိုပေးနိုင်ပါတယ်
။အမေရိကန်အစိုးရကတော့ဒါနေမှာကပဲတရုတ်ရဲ့ကုန်သွယ်ရေးနဲ့နိုင်ငံခြားရေးမူဝါဒကိုပါဝေဖန်ခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကချက်တဘရင်းနဲ့သူ့ရဲ့ Latin America ခီးမစတင်ခင်မှာပဲဒီကိစ္စအတွက်သတိပေးခဲ့ပါတယ်
။ China as it does in emerging markets throughout the world offers the appearance
of တရုတ်ဈေးကွက်တွေတူလာနေခြင်းမှာဆွဲဆောင်မှုရှိရဖွံ့ဖြိုးရေးလမ်းကြောင်းဆိုပြီးတရုတ်ကချပြခဲ့တာပါ။ဒါပေမဲ့တကယ်ဆိုရင်ရေရှည်မီခိုအားထားနိုင်ရေးအတွက်ရေတူအကျိုးအမြတ်နဲ့ဖလှယ်လိုက်ကြဖြစ်ပါတယ
်စီးပွားရေးဖွံ့ဖြိုးဆဲနိုင်ငံအများပြားကတရုတ်ရဲ့ယင်းနှိမ့်ညှို့နှံမှုကိုကြိုဆိုကြတယ်လို့ဗြိတိန်လိုနိုင်ငံမျိုးကလည်းဒီထဲမှာဝင်ပါလာတာဖြစ်ပါတယ်ဒါပေမဲ့လည်းဒီကမ္ဘာလန်းစီမံကိန်းတိုင်းဆက်ပြီးလျှောက်တာကနေတင်းလာတဲ့အထွေနဲ့နစ်ပြီးပြဿနာတွေပိုးပြီးကြီးထွားလာမှာကိုစိုးရိမ်မှုတွေကတော့ရှိနေတာပ
ါဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်VOA American တာကနဲ့လက်ရှိထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်တွေကို VOA Internet ဆာမျက်နှာကလည်းနှာစင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝတ်စာအစီအစဉ်ကိုလိုင်းတို့မီတာ3240နဲ့48အပြင်လိုင်းလက်မီတာ190ကနေပြီးတော့လဲတူချဲဖန်ယူနှာစင်နိုင်ပါတယ်။ဒီအဲ့ဒီအချိန်အတွင်းမှာတော့အီရန်သုံးအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေနှာစင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနေ့ကနေမှလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်ဖေဖော်ဝါရီလ3ရက်စနေနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကနေနှာစင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့မြို့သမီးကန္တာသိပ္ပံနဲ့ဤပညာအစီအစဉ်တွေနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနှာစင်ကြည့်ကြရအောင်ပါရှင်စင်ခေါ်မှုတွေရှိနေတဲ့မြမငင်းချမ်းရခီးဆိုတဲ့သတင်းဆောင်ပါကိုဒီဒီပလိုမက်အွန်လိုင်းသတင်းစာမှာဖတ်ရပါတယ်။တိုင်းရင်းသားအင်အားစုတွေနဲ့ငင်းချမ်းရရရှိဖို့ဟာဒေါ်ဆန်းစုကြည်အစိုးရရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်ပါတယ်။အခုအချိန်နေမှာတွေ့တက်မှုတစုံတရာရှိလာတယ်လို့ဆိုစီအောင်တော့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းနှစ်ခုရှိပါတယ်။ပထမတစ်ချက်ကဖက်ဒရယ်တပ်မတော်ကိစ္စဖြစ်ပြီးအကြိမ်ကြိမ်ငင်းခုန်ဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်။တပ်မတော်အနေနဲ့လက်ရှိအတိုင်းတခုတည်းသောစစ်တပ်ကိုပဲဆက်လက်ထားရှိလိုပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေကတော့ဖက်ဒရယ်တပ်မတော်ဆိုတာလိုချင်ပြီးသူတို့အနေနဲ့လက်နက်စုံဖို့တန်းဆုပ်ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာနယ်မြေတည်ထက်ခိုင်မြဲရေးကိုချိန်ချောက်နေတယ်လို့စစ်တပ်ကယူဆပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်တပ်ဘက်ကမမျှော်လင့်ပဲတိုက်ခိုက်မှုဖြစ်လာရင်ခုခံကာကွယ်ဖို့လက်နက်ဆက်လက်ထားရှိဖို့လိုအပ်တယ်လို့ယူဆကြပါတယ်။ဒုတိယတစ်ချက်ကခွဲထွက်ရေးပါဒါဟာလွတ်လပ်ရပြီးကလေးကအစဉ်တစိုက်ရှိလာတဲ့ပြဿနာလေးဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေကပြည်ထောင်စုမပြိုကွယ်ရေးဆိုတာကိုလက်ခံကြပေမဲ့ခွဲထွက်ပိုင်ခွင့်ဆိုတာကိုလည်းဆက်လက်ထည့်သွင်းဖို့လိုလားကြပါတယ်။ပြည်ထောင်စုမပြိုကွယ်ရေးထိန်းသိမ်းရေးဆိုတာဟာတပ်မတော်ရဲ့အစဉ်လာခံယူချက်ဖြစ်ပြီး1962ခုနှစ်မှာလည်းဒါကိုအကြောင်းပြပြီးအာဏာသိမ်းယူခဲ့တာဖြစ်ပါတယ်။အခုခါမှာလက်နက်ကိုင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်စစ်တပ်ကနောက်ဆုတ်ပေးမှာမဟုတ်သလိုအရသာအစိုးရမှလည်းဒီကိစ္စမှာလုံးဝအာဏာကင်းမဲ့နေပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အုပ်စုနဲ့စစ်တပ်ကြားအပြန်အလှန်ယုံကြည်မှုမတည်ဆောက်နိုင်တဲ့၍ငြိမ်းချမ်းရေးအလံဝေးနေမှာဖြစ်ကြောင်းဒီဒီပလိုမက်စာဆောင်မှာရေးသားထားပါတယ်ရှင်။တရုတ်ကကူညီတဲ့မြန်မာပြည်တွင်းစည်ရမှုလျှော့ချရေးစီမံကိန်းစတင်ဆိုတဲ့ခေါင်းစဉ်နဲ့စင်ဟွာသတင်းတစ်ပုဒ်ကိုလည်းပြောပြပါမယ်။သုံးနှစ်ကြာမဲ့စည်ရမှုလျှော့ချရေးစီမံကိန်းကိုတရုတ်နိုင်ငံအပြည်ပြည်ဆိုင်ရာစည်ရမှုလျှော့ချရေးဗဟိုဌာန IPRCC နဲ့မြန်မာနိုင်ငံစိုက်ပျိုးမွေးမြူရေးနယ်စပ်မြောင်းဌာနကျေးလက်ဖွံ့ဖြိုးတိုးတက်ရေးဌာနတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုကြာစာပြေးနေ့ကစတင်ခဲ့ပြီးကျေးလက်ဒေသတွေမှာအခြေခံလိုအပ်ချက်တွေကိုထောက်ပံ့ဖို့နဲ့အရက်ဖက်ဆိုင်ရာဌာနတွေရဲ့ရည်သွေးမြှင့်တင်ပေးဖို့အပြင်တဦးချင်းစီရဲ့စွမ်းဆောင်ရည်ဖွံ့ဖြိုးလာဖို့ကိုလည်းရည်ရွယ်ပါတယ်2019နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီချက်အရဒီစီမံကိန်းကိုလယ်ဝေးမြို့နယ်မင်းပြင်းရွာနဲ့နေပြည်တော်တက်ကုန်းမြို့နယ်ကအေးချမ်းသာရွာတွေမှာဆောင်ရွက်သွားမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာတန်ပေါင်းများစွာသောလူစည်ရဲတွေကိုအကူအညီပေးခဲ့ကြောင်းနဲ့ဒီစီမံကိန်းကတစ်ဆင့်စည်ရဲမွေးတည်မှုလျှော့ချရေးမှာလုပ်ငန်းခေါင်းတွေနဲ့တန်ဖိုးရှိတဲ့အတွေ့အကြုံတွေကတစ်ဆင့်မြန်မာနိုင်ငံရဲ့စည်ရဲမှုကိုလျှော့ချနိုင်လိမ့်မယ်လို့ယုံကြည်ကြောင်းမြန်မာနိုင်ငံစိုက်ပျိုးမွေးမြူရေးနဲ့စေမြောင်းဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ဒီစီမံကိန်းမှာလမ်းတွေဖောက်တာ၊ရေသန့်ရရှိရေးလုပ်ငန်း၊စိုက်ပျိုးမွေးမြူရေးလိုကြည်လက်ဒေသစီးပွားရေးကိုထောက်ပံ့ကူညီတာ၊လူမှုရေးကိစ္စတွေမှာစီမံကုကဲဖို့ဖွံ့ဖြိုးတိုးတက်ရေးနဲ့စွမ်းဆောင်ရည်မြင့်တင်ရေးတွေအတွက်လိုအပ်တဲ့ဤပညာထောက်ပံ့ပေးတာတွေလည်းပါဝင်မှာဖြစ်ကြောင်းစင်ဟွာသတင်းမှာအပြည့်စုံဖတ်ရှုနိုင်ပါလိမ့်ရှင်။ဒီအမေရိကန်တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါရဲ့ရှင်။
Digrim ne jinpya me idiom atong ga
might is right.
Be phit ba ye sa lung paung ga m i g h t might ga in a i s is r i g h t right ga mana so ro sgai hlu ye dai yai de be ga ro in a tong na man ne su de tbo myu phit ba de idiom de be ga le shi ma de nanga ma ana shi song da ma mho gaba paw ma ana shi song nanga ga nga lout chin na nga lout me nga lout da man ne nga ma in a shi lo in a nga tong da man ne lo khan yu tha da myu phit ba de di tong ne pat de lo george go pi de u ma ko na sin ji cha ya aw
in this world today there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုသုံးပြီးဖြစ်ရှင်းတာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံရဲ့ဒုက္ခတွေပြဿနာဟာကမ္ဘာကိုပြီးခဲ့တဲ့နှစ်ကရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာအရေးသာမကပြည်တွင်းတိုင်းရင်းသားတွေအနေနဲ့လည်းဆယ်စုနှစ်နဲ့ချီအိုးအိမ်မဲ့ဆေးဖေးရှောင်တွေဖြစ်ခဲ့ရကြောင်းကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကဆိုးမြို့တော်မှာကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုကနေထွက်ပြေးနေကြရတဲ့ပြည်တွင်းတိုင်းရင်းသားဒုက္ခသည်တွေရဲ့စိတ်ဖိစီးမှုဝေဒနာကြီးမားကြောင်းကိုလည်းသူကပြောပါတယ်။အခုလိုအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေခံစားကြရတဲ့စိတ်ဖိစီးမှုတွေဘလို့ရှိသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင
် I was told repeatedly by other ethnic groups I spoke to, be they Kachin,Karen, Kareni, or Sean, that they have suffered the same horrific violation of the
Taiwanese. Takar lele chuma wu fyo gira ga. Turo dwi ha, sesu nipao miyazwa chi pi, nima tamro ye suyo alare julun chopao bu dwi gu, kanja yare suri chao. Dacho osu dwi su gane tiwe daikai kane yare. Biere Christmas ne, titi kuji ma, shane kachin pi ne dwi ma,မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့အရသားတွေတေဆုံးကလူထောင်နဲ့ချီပြီးအိုးအိမ်နဲ့ဖြစ်ခဲ့ကြတဲ့အပြင်ဒီကနေ့ထိပဲလေကျောင်းကနေမြန်မာတပ်မတော်ကတိုက်ခိုက်ခဲ့တဲ့တွေ့အရသား၄ဦးတေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစွန့်စားစစ်ဆေးရေးမှူးမစ္စယန်ဂီလီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရှိဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးပုံထုနေ့ကတောင်ကိုရီးယားနိုင်ငံဆိုးမြူတော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်ခုလိုအကြမ်းဖက်မှုဒဏ်တွေကိုခံကြရတဲ့ဒုတွေအနေနဲ့စိတ်ဝေဒနာဒဏ်အတော်လေးခံကြရတယ်လို့လည်းမစ္စယန်ဟီလီကပြောခဲ့ပါတယ်
။ Violence on such a scale has lasting effects. During my visit to Thailand, I spoke with people who felt similar acts years, even decades ago.
ဒီအတိုင်းတားနဲ့အကြမ်းဖက်မှုမျိုးတန်ကိုခံကြရသူတွေရဲ့စိတ်ဝိတနာဟာတော်ယုံနဲ့မပြောင်းနိုင်ပါဘူး။ကျမထိုင်းနိုင်ငံကိုရောက်ခဲ့စဉ်ကဒီလိုအကြမ်းဖက်မှုမျိုးတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေကခံကြရပြီးထွက်ပြေးခဲ့ကြသူတွေနဲ့တွေ့ခဲ့ပါတယ်။သူတို့တွေဟာယာယီဒုက္ခတဲ့စခန်းတွေမှာနေကြရတာပါ။အခြေခံလူအခွင့်အရေးတွေမခံစားကြရပဲဒီစခန်းတွေမှာပဲသူတို့ရဲ့ဘဝဟာဒုက္ခရောက်နေကြတာဖြစ်ပါတယ်။ကျင်းဒုက္ခသည်တွေကသူတို့တွေရရှိနေတဲ့လူသားချင်းစာနာမှုအထောက်အကူတွေဖြတ်တောက်ခံနေရတယ်။ရှမ်းဒုက္ခသည်တွေကလည်းအလားတူပဲပြည်ပကအထောက်အကူတွေဖြတ်တောက်ခံနေရတယ်လို့ချမကူပြောခဲ့ပါတယ်။ဒါကြောင့်ထိုင်းနယ်စပ်ရှိမြန်မာတိုင်းရင်းဒုက္ခသည်တွေကိုညီအရင်းပြန်ဖို့ပြောနေတာဟာအချိန်မတန်သေးပါဘူး။ထိုင်းမြန်မာနယ်စပ်မှာဒီဒုက္ခသည်တွေဟာအစာခံပိုက်မှောက်နေမလား။ငင်းချိုင်းရေးမတိကြသေးတဲ့မြန်မာနိုင်ငံတွင်းကိုပြန်ပြီးဒုက္ခတွေပဲပြန်ဖြစ်ခံမလားဆိုတဲ့ရွေးချယ်မှုနဲ့ရင်ဆိုင်နေရတယ်လို့မစ္စယန်ဟီလီကသ
ပြင်းစာရှင်တွေဘက်မှာထောက်ပြခဲ့ပါတယ်။ပြည်ဆိုင်ကြီးလေးပြောကြားခဲ့တယ်လို့မြန်မာနိုင်ငံကဒုက္ခသည်အရေးဟာမကြာသေးမီကကမ္ဘာကိုရိုက်ခတ်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရေးတောင်ကမြန်မာနိုင်ငံတွင်မှာတိုင်းရင်းသားတွေအပေါ်လေတံပရောရဲ့ထိုးစစ်ဆင်မှုဟာနှစ်နှစ်ချီရှိပြီးစုပြီးဆောင်ဒုက္ခသည်တွေခံစားရတဲ့စိတ်ဝေဒနာဟာကြီးမားလာပါတယ်။ သူတို့ပြင်မြို့သမီတွေခရင်းငယ်တွေနဲ့တချီရွယ်အိုတွေအများဆုံးခံကြရတာဖြစ်ပါတယ်။ကချင်ပြည်နယ်မကြရမှာလွန်ခဲ့တဲ့နှစ်တွေတွင်ကမြမတံမတော်နှင့်
တမရတို့ရောက်နေဆိုတာကိုယ်အိမ်ကိုရွာဆုံးမှာထပ်ပြီးလာရဆိုမလွယ်ဘူးเนาะချောလာပိုင်းတော့ကနေစစ်ဖြစ်တယ်အခုတမရတို့ဒီမှာနှစ်တစ်ကိုပိုင်းအခုဖေဖော်ဝါရီအထိရောက်နေပြီပေါ့ဒီမှာကလေးတွေလည်းပညာရေးလည်းတအားနောက်ကျသွားပြီပေါ့ဒီမှာဟိုအစိုးရမဟုတ်တဲ့လူသားချင်းစာနာတဲ့ဖွဲ့စည်းရနေပြီတမရတို့ဒီမှာကိုကြီးစောက်ချောက်ထားတယ်ပေါ့ဒါပေမဲ့ဘူးလို့မို့တော့မရှိပေါ့ဒီမှာလူတွေက နာလေးတွေသူတို့စားနေရတယ်ပေါ့နော်အာမိသားစုများတဲ့အိမ်လေးဆိုတော့ဖို့လို့မရှိဘူးဟုတ်ကဲ့အဲ့လိုမျိုးအခက်ခဲတဲ့ရှိပါတယ်ရှင့
်အခုသူတို့ရောက်နေတာမိုက်ချာ
ဟုတ်ကဲ့မိုက်ချာရောက်ပါအ
ဲ့ဒီမှာဒုက္ခတွေစုစုပေါင်းဘယ်လောက်လောက်ရှိလဲမသိ
ဘူးဒီမှာကက်နေဖွဲထားတယ်ရှင့်သူတို့ဒီအုံလုံးကက်မှာတော့လူတွေထောင်ချီပြီးရှိပါတယ်ရှင့်အဲ့တော့ကက်နေအများကြီးပဲဖွဲ့စည်းထားတယ်
အဲ့ဒီကဲမှာပေါ့နော်ဒီစခန်းမှာနေရေးထိုင်ရေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလားမျက်စိထဲမှာမြင်လို့ရအောင်ပေါ့နော
်ဟုတ်ကဲ့ကဲမှာဘလို့နေထိုင်ကြလဲဆိုတော့လူတွေကအများကြီးပဲပေါ့အခုနေရေးကဒီပိုင်းပြန်ရောက်လာပြီးဆိုတဲ့ခါကျတော့ဒီမှာကလေးတွေကဝင်းချောယောဂါတွေဖြစ်တယ်နာစီချောင်းဆိုအသက်ကြီးရဲ့ဖိုးအားကြီးဖိုးကြီးကတချို့တွေကရာဒီဥဒ္ဒတာမခံလို့အသက်ကြီးဆုံးရှုံးရတာတွေရှိတယ်ပေါ့သူတို့တကယ်လို့ဒီပြစ်ခတ်မှုရက်စဲသွားလို့လဲပြန်သွားရင်သူတို့ဘာမှမျောလင့်ချက်မရှိတော့အိမ်မှာဘာဆိုဘာမှကုန်းကောက်ဆံမရှိတော့တဲ့ဘဝမျိုးကိုပြန်ဆိုင်ယူရမှာပေါ့အဲ့ဒါကြောင့်သူတို့ကဒီမှာနေရထိုင်ရတယ်ဆိုတာလဲနည်းနည်းမှစိတ်မချမ်းသာရဘူးပေါ့ဟုတ်ကဲ့
ဟိုတမီးစစောပြောသလိုပြီးခဲ့တဲ့နှစ်6လပိုင်းတည်းရပေါ့နော်
ဆက်
ခဲ့တာအခုဆိုတော့တော်တော်လေးတ
က်သွားတယ်6လပိုင်းကနေစစ်ဖြစ်တယ်ဆိုမဲ့သူတို့ကဒီမှာဘနိုဝင်ဘာလာနေပြီးတော့ဒီပိုင်ဆိုင်ရောင်ကိုထွက်ပြေးလာကြတယ်ပေါ့
အဲ့ဒီထွက်ပြေးလာတော့ကသမီးတို့ထွက်ပြေးလာတဲ့လမ်းခီးမှာပေါ့နော်ပြောပြပေးပါလား
ဟုတ်ကဲ့ထွက်ပြေးလာတဲ့ခီးကမလွယ်ပါဘူးသမီးတို့ကားလမ်းမှာရှိပေမဲ့ကားလမ်းအတိုင်းဖြတ်ခွင့်မရဘူးအဲ့ဒီဂိတ်မှာသမီးတို့ဟိုဘယ်ခွန်လဲလုံးဝအမျိုးသားမျိုးသူတို့ဘယ်တော့မှဖြတ်တတ်လို့မရဘူးတနတ်တင်နဲ့လိုက်ပစ်တယ်အဲ့တော့ချောင်းနေညောင်းနေကြောက်ကပိုင်းဖြတ်ပြီးမှသမီးတို့ကားလမ်းမှာကိုမင်းချောင်းပြီးမှထွက်လာခဲ့ရတာပေါ့ဒီရောရုံရခဏမှာပဲဒီမကြရန်ဘက်ကနေပြီးတော့သမီးတို့ကိုင်းနဲ့လာကြိုးတဲ့အဖို့ဖားကြီးတွေမှာကလေးတငယ်တွေကိုကိုင်းနဲ့လာကြိုးလမ်းတစ်ပတ်နားရောက်တဲ့ချိန်လာကြိုးတယ်ပေါ့တချို့တွေကချီချီနေလျှောက်လာခဲ့ရတဲ့အဝေးကြီးပဲ
သမီးရောမိသားစုရှိလား
ဟုတ်ကဲ့သမီးတို့မိသားစုရှိပါသမီးရောအဖို့ဖားတွေမှာအဖို့ရဖိုင်နှစ်ယောက်ကိုစောင့်ရှောက်ရတယ်ပေါ့သမီးရော
အဲ့ဒီမှာနေရေးထိုင်ရောသူတို့ကဖြင့်သေးတွေနဲ့လှုပ်ထားပြီးတဲ့ဆိုတော့အချိန်နဲ့တော်တော်ကြာသွားပြီဆိုတော့နေရေးထိုင်ရေးအခြေအနေရောဘယ်လိုရှိလဲမသိ
ဟုတ်ကဲ့တချို့တွေကကြတော့ဒီမိုးကတဲမှာပဲနေရတယ်ပေါ့ရေနဲ့အဆင်မပြေအင်းသားရဲ့အဆင်မပြေကကလေးအကုန်လုံးဝန်းချောဝန်းပြက်တဖြစ်တယ်ကျမရေတွေအများကြီးချိုးတဲ့တယ်ပေါ့နော်ဆေးပေးခန့်လို့ရှိရင်ဒါပေမဲ့လူအများကြီးကိုစောင့်ချောရဲဆိုတော့ဆေးဖို့လည်းဘလို့ခမလဲမလုံတော့ဘူးပေါ့အ
ဲ့တော့နေ့စဉ်ပေါ့နော်ဒီစားဝတ်နေကြီးကိုဘလို့ဖြည့်ရှင်းရလဲမသိဘူး
ဟုတ်ကဲ့ဒီလိုဒီနေ့ကိုဒီမှာတချို့ကတော့တန်နေခုတ်ပြီးမှစားဝတ်နေကြီးတဖက်တလားကလေးရှာရဲရှင်ဒီတရုတ်ပြည်နယ်တစ်ဖက်မှာကြာနေခုတ်ပြီးမှဒီလိုပဲရှာပွေစားနေရတယ်ရှင
်။ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပါဒီယောဂ
ကျန်းမာရေးနဲ့ပတ်သက်လို့တော့လူသားချင်းဆန္ဒတဲ့ဒီဘဝပနာဖွဲ့စည်းရနေပြီးတော့ဆေးပိတ်ခန်းတွေဖွဲ့ထားပေးတယ်။အခမဲ့ကုသခွင့်တော့ရတယ်ရှင်ဟုတ်ကဲ့
။အခုလနေတဲ့တော်တော်ကြာသားပြီဆိုတော့ဒီကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးတော့ပါရော
။ကလေးနဲ့ပတ်သက်လို့တော့ပညာရေးလည်းအများကြီးနောက်ကျတယ်ပေါ့နော်။စာပြင်ခွင့်လည်းအဲမရတော့အခုလူရတီကြောင့်ပိတ်ခန်းကြီးစာမပွဲရောက်ခန်းကြီးမှာပဲဒီ10ရက်လောက်လေးပဲတော့စာတင်ခွင့်ရတယ်ပေါ့ကလေးလည်းမှအဲ့စာတင်ခွင့်လည်းမရဘူးမှကိုယ်ယူကကိုယ်ဒေတာမှာရှိတဲ့အချိန်မှာဘာမှစာတင်လို့လည်းမရဘူးခဏခဏယူရတဲ့မှာတနတ်တွေပြည့်တဲ့ခါကျကလေးလည်းကြောင်းသွားလို့မရဘူးရှင
်ဒုက္ခတွေဒီမှာအများစုကအမျိုးသမီးနဲ့ကလေးတွေပေါ့နော်နောက်တက်ကြီးရွယ်ဦးတွေဆိုတော့ ဒီအမျိုးသမီးအများစုကရောဘယ်လိုနေထိုင်ရေးကိုသူတို့ဖြည့်ရှင်းကြလဲရှင
်။နေ့ခင်းတဲ့ကလေးတွေကြတော့ဒီလူသားချင်းစာနဲ့ဒီဝါပန်းနဲ့အဖွဲ့ဆီကနေပြီးတော့သူတို့တတ်နိုင်တဲ့လောက်တော့ကူညီပေးထားတယ်ရှင်
။အဲ့တော့အမျိုးသမီးရဲ့အဓိကဒုက္ခကဘာတွေပါလဲရှင်။
အမျိုးသမီးတို့အဓိကဒုက္ခတော့အန်ဒီအများကြီးပေါ့။နေဖားပိုင်းဆိုင်ရာမှာဆိုတဲ့တချို့တွေဒီမှာတော့ဒီတကယ်ကြွန့်ကျင်တဲ့ဆဲချာဝင်နေမရှိဘူးလေအန်ဒီအဲ့လိုမျိုးတွေကြတော့တချို့တွေကြတော့လေအသက်အန်ဒီရဆုံးရှုံးရတဲ့အပိုင်းချီရှိတယ်ရှင်။ကျမတို့ဒီကိုထွက်ပြလာတဲ့ခီးကအရန်နဲ့စမ်းတဲ့ခါကျတော့တချို့ကစိတ်ပိုင်းဆိုင်ရာစိတ်ဖိစီးမှုတွေတအားများတယ်စိတ်ပင်ပန်းလူပင်ပန်းတဲ့ခါကျတော့ဒီစိတ်ဖိစီးမှုများတဲ့ခါကျတော့လူရမခံနိုင်ရင်မရှိကြဘူ
းဆစောပြောတဲ့ဟိုတမီးရဲ့တချီရွယ်ဘူးပေါ့နော်အဖိုးဘွားနှစ်ဦးကိုတောက်လျှောက်လာရတယ်ဆိုတော့အဖိုးဘွားတွေနဲ့ပတ်သက်ပြီးတော့ဘာအခက်အခဲတွေတွေ့ရပါလိမ့်ရှင
်အဖိုးဘွားတွေနဲ့အခက်အခဲဆိုတော့ဒီမှာနေရထိုင်ရပေါ့လေကောင်းလေကောင်းနေမရှိဘူးကဲဒီမှာအဖိုးရဖိုက်တာခဏနေတမျိုးရှူရှားလိုက်ခဏနေတမျိုးဖြစ်လာလိုက်အဲ့လိုမျိုးပေါ့ကျမရေးလဲတအားနဲ့ချွတ်တဲ့တယ်ဟုတ်ကဲ့
ကိုယ်တိုင်ဒုက္ခတွေတူနေနေဟိုတက်ဆိုင်ရပေါ့နော် KIA KIO ရောပြမအစိုးရကိုဘာပြောချင်ပါလဲတမီးဒုက္ခတွေတူနေနေ
တမီးတို့ကဖြစ်နိုင်တော့ကိုယ်အိမ်ကိုယ်ရာကိုပြန်ချင်တယ်ဒါပေမဲ့ပြန်လို့မရဘူးတမီးတို့ဒီတရားမျှတတဲ့အစိုးရကိုဖြစ်စေချင်တယ်ပေါ့နော်အဲ့ဒီမျိုးလူချင်းသားဒီတရားမြတ်တဲ့ဥချုံမှုကိုတမီးတို့ကရမ်းလူလာပါရဲ့အန်ဒီတစ်ဖက်စလုံးကိုငြိမ်းချမ်းချင်ပါတယ်ဟုတ်ကဲ့
ဒလလဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညာပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုမစနစ်မနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရစေ။
ဆဲတီဆောက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဖြစ်ရတွင်မှာကောင်းကျိုးရောထိခိုက်မှုတွေပါရောနေလေရှိပေမဲ့ AMR မြေချောင်းပေါ်မှာဆဲဆောက်မယ်ဆိုရင်တော့နိုင်ငံအတွက်ထည့်ပြီးစဉ်းစားရမယ့်အချက်တွေကအများကြီးပါမြစ်ဆုံဒေသမှာဆဲတွေတိဆောက်တဲ့မတဲ့အင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပန်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါစီ
ကျော်တော့အားလုံးဒီအတိုင်းပဲ AR ဆိုတာဗမာပြည်ရဲ့အသေးနှလုံးဗမာပြည်ရဲ့ယဉ်ကျေးမှုလေ AR ယဉ်ကျေးမှုလို့အောင်ပြောရတယ်။ဘာလို့ AR မြေကြီးကကျွန်တော်တို့ဗမာနိုင်ငံရောက်ကနေတောင်ကိုစီးဆင်းပြီးတော့မှ AR မြေကြောင်းဆက်သွားတဲ့နေရီမျိုးတွေအကုန်လုံးလူတွေကိုအများကြီးကြိုးပြတဲ့မြေကြီးတစ်စင်းမှာဒါကြောင့်ဒီမြေပေါ်မှာဆယ်ဆောက်မှာဆိုလို့ချင်းစဉ်းစားရတာအချက်တွေအများကြီးရှိတယ်အရာဒီရဲ့အဲ့ဒီမြေဆုံရဲ့ပေါ်ပိုင်းမှာသူတို့တောက်ဖို့ရည်ထားတာ18ခုလောက်ရှိပါတယ်အခုဒါနောက်ပိုင်းငါးပြည်သူကကန့်ကွက်ထားတာပေါ့အာရက်ထားတဲ့နေသားမှရှိပါတယ်ဒီဒေသခံတိုင်းသားတွေအပါအဝင်လူလူလန်စာဖွဲ့စည်းအတီးရီးယားနေပြီးတော့မှကန့်ကွက်နေတဲ့တကယ်စီမံကိန်းဖြစ်တယ်ပေါ့လေပြောရမယ်ဆိုလို့ရှိရင်တော့အချက်လက်တွေရောအကြောင်းတရားတွေရောအများကြီးပါပဲကျွန်တော်ကတော့ဒါ geologist တယောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ geologist တယောက်ရဲ့အမြင်လေးအနေနဲ့ပဲအရေးကြီးတဲ့အချက်၃-၄ချက်လောက်ကိုတုံးသက်ကြခြင်းပါလဲဆောက်တင်လားမဆောက်တင်လားဆိုတာပေါ့လေ
သမရဦးသိန်းစိန်လက်ထက်မှာပြည်သူတွေလက်မခံလို့တရုတ်ကုမ္ပဏီရဲ့ဒီဆောက်ရေးကိုဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံဆဲစီမံကိန်းဟာကချင်တိုင်းရင်းသားတွေရဲ့ရိုးရာအမွေးနှစ်တခုလို့သတ်မှတ်ထားတဲ့နေရာမှာခြားထားတာဖြစ်ပါတယ်
ဒီမြေဆုံကတကယ်တော့မေခနဲ့မလီခနဲ့မျက်နှာကြောင်စုံတဲ့နေရာကိုဒါမြေဆုံကိုပြောပြီးအဲ့ဒီနေရာမှာစောက်မှာပေါ့လေမေခနဲ့မလီခမြစ်မှာလဲမေခမြစ်ပေါ်မှာဆိုလို့ရှိရင်၅ခုစောက်မှာမလီခပေါ်မှာတစ်ခုစောက်မှာပေါ့လေမြေဆုံအပါဝင်ဆို9ခုဖြစ်သွားတာဆိုလိုတဲ့အဓိပ္ပာယ်ကမြေဆုံရဲ့အထက်ပိုင်းမှာကိုဒီမေခနဲ့မလီခမှာကိုသူကနောက်ထပ်6ခုလောက်စောက်ဖို့ရှားထားတာပေါ့လေပေါ်မှာမှာဆယ်တခုချင်းတခုချင်းရဲ့နာမည်တွေလည်းပဲကျန်ရင်သတ်မှတ်ထားရောရှိပါတယ်ဟိုစောက်တာတော့မစောက်ဘူးမြေဆုံကိုဒီစလုပ်တဲ့သဘောပေါ့လေဒီမြေဆုံဆယ်ကတကယ်ဆယ်အကြီးစားကြီးတဲ့ဒီကိစ္စအောင်မဲ့ဖြစ်တဲ့တကြောင်မို့ရေလောင်နဲ့ပမာဏကလည်းအရန်ုံများတယ်အရန်ုံများတဲ့အတွက်အရင်တော့ဒီတောတောင်နော်မြေပြင်ဖြစ်တဲ့နေရာတွေကတကယ်ရေလောင်အေရီယာကြီးတစ်ခုလုံးဖြစ်သွားပြီးတော့အားလုံးဟာရေအောက်ကိုမြုပ်သွားမှာအဲ့လိုရေအောက်ကိုမြုပ်သွားလို့ရှိရင်အဲ့ဒီမြေဆုံဒေသမှာရှိနေတဲ့မူလတဘာဝတောတောင်ကြီးမြေလှအပဒီအကုန်လုံးကလုံးဝကွဲပြောက်သွားမှာ
ဘာဘာပန်းကြီးကလုံးဝထားနာပြောင်းလဲသွားမှာဒီလိုမျိုးကြီးအောက်ကိုပျောက်သွားမယ်ဆိုလို့ရှိရင်ဘယ်တော့ခါမှဒီသဘောအလှတရားတို့ပြန်မရနိုင်တော့ဘူးဒါကြောင့်မစုံသေးတာတကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့မစ်ရှင်နဲ့ဆက်ရှားလို့တောင်မှပြောလို့ရတယ်တကယ်အေရီယာကြီးပဲတဘာအလှပါတယ်အစီဆုံးဆုံးဝါနိုင်တယ်ဘယ်တော့ခါမှပြန်မရနိုင်တော့ဘူးအဲ့ဒီချက်ကြောင့်စောက်တယ်ဒီနိ
ဒီဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေကြီးလာလို့ပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေကြီးနှုံးတွေအနေပူးချမှုတွေအဲ့ဒီအကုန်လုံးကကျောင်းလဲွားတယ်။နောက်ငကူတော့ကကုန်းမြစ်တစ်ပါးနေပြီးတော့မှရေကြီးတစ်ပါးဖြစ်တော့သူနဲ့သက်ဆိုင်တဲ့ ဒီကောလိုဂျီရီအားလည်းအကုန်လုံးကြောင်းသွားတယ်။အမှငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ်။ဆယ်ဒီဆောက်လိုက်တဲ့အခါကျတော့ဆယ်ရဲ့အရန်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုရရာလည်းအရန်ကြီးပါပဲ။အဲ့လိုရေဒုရရဲ့အရန်ကြီးလာတဲ့အကြောင်းမလို့အဲ့ဒီရေဒုရရဲ့တက်ရောက်တဲ့ဖြစ်ရတွေကလည်းတရားရမှသွားပြီးတော့မှရေဒုရရဲ့ပြစ်ထားသလိုဖြစ်တော့တဘာဝရဲ့တည်
်အန်ဒီယဟာမတွေးဝင်ဆရာပ
ါမြစ်ဆုံဆရာမြန်မာနိုင်ငံရဲ့တကယ်နာမည်ကျော်တစ်ခုဖြစ်တဲ့စကိုင်းကျွရနဲ့မိကျနေတာပေါ့လေစကိုင်းကျွရဆိုတာမြန်မာနိုင်ငံမှာအဓိကငမင်းနေပြုစီတဲ့တဲ့ရကျော်တစ်ခုလို့ပြောလို့ရတယ်ဒီတပြည်ကျော်ကကြော်ဟိုလောက်ကစပြီးတော့ဆင်းရင်အဖြစ်ပေါ့လေမြောက်ကနေတောင်ကိုဆင်းလာတာဟိုဘင်္ဂလားပြည်တော်လည်းရောက်တဲ့အထိကီလိုမီတာ1500လောက်ရှိရလို့အကြမ်းကြီးပြောလို့ရတယ်ဒါမှတော့သူ့ရဲ့ပိုင်းစစ်တွေတော့ရှိတာပေါ့လေအဲဒါကြောင့်မလို့10ကြီးတစ်ခုဒီဆောက်လိုက်တယ်ဆိုရင်အဲ့ဒီ10ကြီးကအဲ့ဒီ area မှာလာပြီးတော့မှတင်လိုက်တဲ့ရေဒူးတွေကြောင့်ဝိတ်ကြီးအများကြီးတက်လာပြီးတော့မှစေကြောင်တော်မှငလျင်အသေးလေးတွေလှုပ်နိုင်တဲ့ခုနစကိုင်းကျဲရင်နဲ့သွားပြီးတော့ဆက်ဆက်လို့လှုပ်ခဲ့မယ်ဆိုလို့ရှိရင်အခုတော်ရန်ကုန်မှာငလျင်တွေကနေတိုင်းကြီးပေါ်မှာဆက်ဆက်ဆက်ဆက်လှုပ်နေတာလှုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီစေကြီးတိဆောက်ပြီးအဲ့လိုလာစကိုင်းကျဲရင်နဲ့ဆက်ဆက်ပြီးလှုပ်သွားလို့စေကြီးကျိုးသွားမယ်ဆိုလို့ရှိရင်တော့စေအောက်ခြေမှာရှိတဲ့မြို့ရာတွေအကုန်လုံးကမစင်းစားနိုင်တော့တကယ်ရေပြေးဒုက္ခတွေအများကြီးရောက်သွားနိုင်တယ်အဲ့ဒီအချက်ကြောင့်လည်းမစောက်တင်ဘူးလို့ထင်ပါတယ်
ကချင်ပြည်နယ်ထဲမှာကြောက်စင်းကစပြီးတခြားရှားပါတဲ့တွင်းထွက်တန်ရစာတတွေရှိပါတယ်။နေရာအများစုကိုဂုတိတိတိချာချာမစူးစမ်းရသေးပါဘူး
။စေကြီးတိဆောက်လိုက်တဲ့အတွက်ဒီမြေပြင်နဲ့အားလုံးကရေအောက်ကိုမြုပ်သွားမှဖြစ်တဲ့အတွက်ကြောင့်မလို့ဒီလောက်ကျဲဝန်းတဲ့ area ကြီးတစ်ခုလုံးမှာရှိတဲ့သဘာဝတန်ရစာတတွေအားလုံးကလည်းရေအောက်ကိုမြုပ်သွားမှာပါ။ဒါကြောင့်ဆယ်မဆောက်ခင်တည်းကအဲ့ဒီ area ကြီးတစ်ခုလုံးမှာရှိတဲ့သဘာဝတည်ရန်ဇာတာတွေကိုရောတိတိချာချာလိလာတိုင်းတာပြီးပြီလားတချင်းကြီးနဲ့ဆိုအားလုံးကြီးရဲ့အတိုင်းပဲသဘာဝတည်ရန်ဇာတာပေါ်များတယ်မှာတောက်ဆိုင်ထွက်တယ်အဲ့ဒီမြစ်ဆုံမှာမတောက်ဆိုင်မထွက်ဘူးဆိုရင်တော့ရွှေနဲ့တခြားအပေါ်တန်တည်ရန်ဇာတာတွေလည်းအဲ့လိုအားမျိုးတွေအများကြီးရှိနိုင်ပါတယ်ဒါကြောင့်ဒီသဘာဝတည်ရန်ဇာတာတွေတထုတိုက်တွေရှားတွေရောဒီကြေးလေးလာပြီးပြလားเนาะအဲ့လိုမှမဟုတ်သေးဘူးဆိုလို့ရှိရင်တကယ်တန်မိုးရှိတဲ့ဟာတွေကရေအောင်မြုပ်သွားပြီးတော့ကျွန်တော်ကရေလောက်ပဲတုံးလို့ရမယ်လက်စစ်တာလို့ပဲတုံးလို့ရမယ်ဆိုလို့ရှိရင်ဒါလည်းမဖြစ်သင့်ဘူးလို့ပဲပြောမှာပဲအဲကြောင့်မလို့ခုနပြောတဲ့အချက်သုံးချက်ကတဘောအမြတရားတွေအားလုံးကြောက်သွားမယ်ငလင်လုံးလို့เนาะသခိုင်းဖို့ကြီးလှုပ်လို့เนาะအလုပ်ခဲလို့ဆယ်ကျိုးရင်အောက်မှာရှိတဲ့လူတွေအကုန်လုံးဒုက္ခရောက်သွားနိုင်တယ်နောက်တစ်ခုကစေရီလောင်လိုက်တဲ့အေရီယာတစ်ခုလုံးမှာရှိတဲ့ရေအောက်ကသဘာဝတည်ရန်ဇာတာတွေအကုန်လုံးကိုတီတီချာချာလိလာထားမှုမရှိသေးဘူးအဲ့ဒီအချက်၃ချက်နဲ့တင်ကျွန်တော်ရဲ့ပုံတိကအမြင်ပြောမှာဒီမြေဆုံစေရီကမဆောက်တင်ပါဘူးလို့အဲ့လိုပဲပြောတင်ပါတယ
်တရုတ်နဲ့ဖက်ဆက်တည်ဆောက်မဲ့ဒီဆယ်စီမံကိန်းကိုမလုပ်တင်ကြောင်းတရုတ်ပညာရှင်တွေကိုယ်တိုင်ကအကြံပေးခဲ့တာရှိတယ်လို့လည်းဦးသိမ့်ပိုင်ကပြောပါတယ်မြန်မာပညာရှင်တွေဘက်ကလည်းကောင်းကျိုးထက်ဆိုးကျိုးပိုများစီမဲ့ဒီစီမံကိန်းရှေ့ဆက်မှာကိုမလိုလားကြဘူးဆိုတာကိုတင်ပြရင်ဒီသတင်းဖတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော်
တော်ခင်မြတ်သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညာဘက်မှာအစ်နာစင်နိုင်ပြီးအခုလိုစနေနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင် မေရိကန်ပြည်တော်စုဟာဓာတုလက်နက်တွေအဆုံးသတ်ရေးနဲ့ဒီလိုလက်နက်တွေအသုံးပြုနိုင်တဲ့ဓမ္မမဟုတ်အသုံးပြုနေတဲ့သူတွေကိုဒဏ်ခတ်ရေးယူမှုကနေကင်းလွတ်ခွင့်မပေးဖို့ဆုံးဖြတ်ထားပါတယ်။ဇန်နဝါရီလ22ရက်နေ့ကစီးရီးယားနိုင်ငံမှာကယ်ရိုလင်းဓာတ်ငွေလို့တည်တာထင်ရှားတဲ့ဓာတ်ငွေနဲ့တိုက်ခိုက်မှုမှာလူပေါင်း20ကျော်ဒဇဂန်ဖြစ်ခဲ့ကြပြီးအများစုဟာကလေးတွေဖြစ်ကြတယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။အရှိကောက်တာမှာကြာခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းစီးရီးယားဆိုရဟာဓာတုလက်နက်တွေအသုံးပြုပြီးတော့ကိုယ်နိုင်ငံကပြည်သူတွေကိုဆက်လက်တိုက်ခိုက်နေပွဲရှိတယ်ဆိုတဲ့အလွန်စိုးရိမ်မကင်းဖြစ်မှုတွေဖြစ်ပေါ်လာရတယ်လို့ဝန်ကြီးတယ်ဆင်ကသတိပေးပြောကြားခဲ့ပါတယ်။ဒါပေမဲ့အရှိကောက်တာကဒဇာဂန်တွေအတွက်နောက်ဆုံးတာဝန်ရှိသူဟာရုရှားဖြစ်ပါတယ်။နောက်ပြီးစီးရီးယားအေးမှာရုရှားပါဝင်ပတ်သက်လာခြင်းကစလို့စီးရီးယားနိုင်ငံအတွင်းမရေတွက်နိုင်တဲ့ပြစ်မှတ်တွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ပါတယ်။2013ခုနှစ်စက်တင်ဘာလအတွင်းစီးရီးယားနိုင်ငံအတွင်းဓာတုလက်နက်တွေဖေရှားရှင်းလင်းပစ်ဖို့အတွက်မူပေါင်းချမှတ်လှုပ်ဆောင်မှုနားလည်မှုကိုအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားတန်တမာရေးရသဘောတူညီခဲ့ကြပြီးစီးရီးယားနိုင်ငံအတွင်းစုပုံနေတဲ့ဓာတုလက်နက်တွေကိုဖျက်ဆီးပစ်ဖို့ပါရှိပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာရုရှားနိုင်ငံအနေနဲ့သူ့ရဲ့မဟာမိတ်စီးရီးယားအစိုးရရဲ့ဓာတုလက်နက်အသုံးပြုမှုကိုရပ်ဆိုင်းသွားဖို့နဲ့ဓာတုလက်နက်တွေကိုနိုင်ငံတကာရဲ့ရှေ့မှောက်မှာဖျက်ဆီးပစ်ဖို့အာမခံသူဖြစ်တာဝန်ယူထားတာပါ။ဒါပေမဲ့ရုရှားဟာဒီဂရီတွေကိုမလိုက်နာခဲ့ပါဘူး။ရုရှားဟာစီးရီးယားအစိုးရကိုအကာအကွယ်ပေးနေတယ်ဆိုတာမငြင်းနိုင်သလိုလုပ်ငန်းစဉ်မှာအာမခံသူအဖြစ်နဲ့အမေရိကန်ပြည်ထောင်စုနဲ့သဘောတူညီထားမှုကိုလိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ဝန်ကြီးတယ်လဆင်ကပြောပါတယ်။ရုရှားဟာဓာတုလက်နက်သဘောတူညီမှုနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်အမှတ်2218ကိုအယုံကြည်မဲ့အောင်လုပ်ခဲ့သလိုစီးရီးယားနိုင်ငံအတွင်းဓာတုလက်နက်အသုံးပြုခဲ့တယ်လို့ယူဆရတဲ့နေရာတွေကိုပူးတွဲတွားရောက်စစ်ဆေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းနှစ်ကြိမ်တိုင်တိုင်ဗီဒီယိုအနာအသုံးပြုပြီးတော့တားဆီးခဲ့ပါတယ်။ရုရှားဟာစီးရီးယားနိုင်ငံအတွင်းဓာတုလက်နက်အသုံးပြုမှုအရေးကိစ္စနဲ့ပတ်သက်ပြီးတော့အဖြေရှာဖို့ပြက်ကွက်ခဲ့ပါတယ်။စိတ်သဘောထားတူတဲ့နိုင်ငံပေါင်း25နိုင်ငံကျော်ဟာဓာတုလက်နက်ဆိုင်ရာသဘောတူစာချုပ်အတိုင်းလိုက်နာဆောင်ရွက်ဖို့သဘောတူညီထားပြီးဓာတုလက်နက်အသုံးပြုမှုပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်စံကြည်နိုင်ငံတကာမဟာမိတ်အဖွဲ့မှပါဝင်ထားကြပါတယ်။ဒီအဖွဲ့ဝင်နိုင်ငံအရေးအတွက်တိုးများလာဖို့ကျွန်တို့ကမျှော်လင့်ထားပါတယ်။ဓာတုလက်နက်နဲ့တိုက်ခိုက်ဖို့အမိန်ပေးသူတွေတိုက်ခိုက်သူတွေကိုသတိပေးကြပါတယ်။ဒီနေ့မှာခမားဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ရင်ဆိုင်ကြုံတွေ့ရမှာဖြစ်ပြီးတော့ဥပဒေစီရင်မှုကိုခမားတို့ရဲ့တရားခံတွေမြင်တွေ့ကြရပါလိမ့်မယ်လို့ဝင်းကြီးတယ်လဆင်ကပြောခဲ့ပါတယ်။ဒါဟာခမားတို့ရဲ့ရွေးချယ်မှုပါပဲ။တခြားကမ္ဘာအနှံ့ကလူတွေကလည်းစောင့်ကြည့်နေကြပါတယ်လို့လည်းဝင်းကြီးတယ်လဆင်ကပြောကြားသွားကြပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ VO အမေရိကန်တန်ခါနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823နဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုစနေမနက်ခင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ရဲ့2016သမရရွေးကောက်ပွဲမှာရုရှားကနေချောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာကိုအလဲသုံးစားလုပ်ခဲ့ကြောင်းတွေ့ရတယ်လို့ Republican တွေဆွဆဲထားတဲ့အငင်းပွားပွဲရုံးသွင်းမှတ်တမ်းကိုအောက်လွတ်တော်စုံစမ်းရေးကော်မတီကနေထုတ်ပြန်ပေးလိုက်ပါပြီ။ရှေ့ပြောင်းဝင်ရောက်သူတွေဟာ American အတွက်ကြီးမားတဲ့တန်ဖိုးတွေကိုယူဆောင်လာကြပေမဲ့နိုင်ငံမှာနေထိုင်ဖို့အတွက်ဝင်လာသူတွေကိုထိန်းကွက်တဲ့နေရာမှာ American အစိုးရဟာကောင်းကောင်းမလုပ်နိုင်ဘူးလို့နိုင်ငံချိုင်းဝန်ကြီး Rex Tillerson ကမက္ကဆီကိုနိုင်ငံရောက်နေတော့ပြောကြားလိုက်ပါတယ်။လူမှုကြီးကြပ်ရေးထိန်းချုပ်ဖို့နှစ်ပေါင်းများစွာအတွင်းနီးလမ်းမျိုးစုံချမှတ်ခဲ့ပေမဲ့အရှုပ်ထွေးရှင်းအောင်မလုပ်နိုင်ဘူးလို့လည်းပြောပါတယ်။နိုင်ငံတော်လျှို့ချက်အုပ်လေးဖောက်ပြမှုနဲ့ဖမ်းဆီးခံနေရတဲ့ Rogers သတင်းသမားနှုတ်ကိုအာမခံပေးဖို့ချက်သဘင်းတွေကမြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်တာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့အများဆုံးပြန်ပြီးလှုပ်ပေးဖို့အတွက်ကုလသမဂ္ဂလူခွင့်ရေးရုံးကနေတောင်းဆိုလိုက်ပါတယ်။ဒီသတင်းထောက်နှုတ်ကိုဖမ်းဆီးတာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိတိတသားကျဆင်းလာတာပြနေတယ်လို့လည်းကုလသမဂ္ဂလူခွင့်ရုံပြောခွင့်ရကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒေတာရင်းမှာကြည့်ရဩဇာနှောင့်မှုတိုးလာနေတာတုံ့ပြန်တဲ့အနေနဲ့အိန္ဒိယသမုတ်ကြအတွင်းဆီရှီလစ်ကျွန်းစုတွေမှာရေးသားစခန်းတစ်ခုဆောက်ဖို့အိန္ဒိယကသဘောတူစာချုပ်တစ်ခုကိုလက်မှတ်ထိုးလိုက်ပါတယ်။တရုတ်နဲ့နီးစပ်တဲ့ကွန်မြူနစ်ပါတီတွေအာဏာရလာတော့မှနီပေါ်နိုင်ငံကိုလည်းအိန္ဒိယနိုင်ငံချင်းဝင်ကြီးထူးထူးခြားခြားပဲတွားရောက်ခဲ့တာပါ။
စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့အိုင်ဂျင်ဦးရကူဖြစ်ပါရဲ့ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1.63 ညာ၊လိုင်းဒိုမီတာ19 kHz 1.5563ညာ၊လိုင်းဒိုမီတာ25 kHz 11.665တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။ VOE သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.